ကိုဗစ် -19 ကာကွယ်ဆေးဝယ်ယူရေးအိန္ဒိယရဲ့ Serum Institute ကုမ္ပဏီနဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးလိုက်တဲ့တစ်ချိန်တည်းမှာပဲရန်ကုန်ပြည်သူ့စည်းရုံးကြီးမှာတော့ကာကွယ်ဆေးဦးစားပေးထိုးနှံပေးမဲ့လူစည်းရင်းကိုပြုစုနေတဲ့အကြောင်းကိုတင်ပြခြင်းပါလေကျွန်တော်ညံဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ကိုဗစ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အိန္ဒိယရဲ့ကာကွယ်ဆေးထုတ်လုပ်ငန်းကြီးဖြစ်တဲ့ Serum Institute of India ထံကနေကိုဗစ်ကာကွယ်ဆေးအလုံးရေတန်းတဲ့ချီဝယ်ယူနိုင်ဖို့နိုင်ငံခြားနားလည်မှုစာကြုံလွှာ MOU ကိုဒီဇင်ဘာ24ရက်နေ့မှာလက်မှတ်ထိုးခဲ့တာပါ New Delhi မြို့မှာတန်ယုံတောင်ဝန်ရှိသူတွေအပါအဝင်ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနဆေးသူစေတနာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ပမောက္ခဒေါက်တာဇော်တန်းထွန်းဦးဆောင်တဲ့ဤပညာကိုယ်စားလှယ်အဖွဲ့နဲ့ Serum Company တောင်ဝန်ရှိသူတွေကြားအွန်လိုင်းကတဆင့်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မကြာခင်ကာလမှာမြန်မာနိုင်ငံတွင်ကိုဗစ်ကာကွယ်ဆေးစထိုးပေးဖို့အစီအစဉ်ရှိကြောင်းသတင်းပတ်စင်ပြည်သူကိုတင်ပြနေတဲ့ရုပ်သံအစီအစဉ်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောဆိုသွားပါတယ
်ကာကွယ်ဆေးကိုလူ15ဆန်းအတွက်ဝယ်ယူဖို့အတွက်ခုကျွန်တော်အဖွဲ့တစ်ခုကအိန္ဒိယနိုင်ငံမှာရောက်နေပါတယ်ဒီကာကွယ်ဆေးဝယ်ယူရေးကိစ္စရင်းနဲ့ပတ်သက်လို့ဆိုလို့ရှိရင်နောက်တစ်ပတ်လောက်အတွင်းမှာတိတိကျကျပို့ပြီးတော့သိရပါလိမ့်မယ်ကျွန်တော်တို့ဟာကာကွယ်ဆေးဝယ်ယူဖို့နံပါတ်ထုတ်ပြီးအလုံးစင်သင်းရှိပြီဆိုတာနဲ့မကြခင်ကာလမှာဒီကာကွယ်ဆေးထိုးတဲ့အစီအစဉ်တွေစဖို့လည်းကျွန်တော်တို့စီစဉ်ထားပြီးပါပြီအဲ့ဒါတတိုင်းပြည်လုံးမှာပေါ့နော်ဥပမာအဖြစ်ဆိုရင်တော့ပထမဦးစားပေးရတော့ကျွန်တော်တို့ခြေတန်းကကျမရေးဝန်ထမ်းနေပေါ့အဲ့ဒါပြီးတော့မှနောက်ကျွန်တော်တို့အနေနဲ့နိုင်ငံအတွက်ကောဟိုပြည်သူတွေအတွက်ကောလိုအပ်ချက်အရကျွန်တော်တို့တစ်ဆင့်ပြီးတစ်ဆင့်လုပ်သွားမှာဖြစ်ပါတယ်
အိန္ဒိယကနေဝယ်ယူမဲ့ကိုဗစ်ကာကွယ်ထိုးဆေးတွေမြန်မာနိုင်ငံကိုဘယ်တော့ရောက်လာမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးပေါင်းဖော်ဆက်ပြီး Serum Institute ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုမှာယူထားတာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်ဆိုးကပြောပါတယ်။ဟိ
ုကတော့ AstraZeneca ပဲ။ AstraZeneca အိန္ဒိယမှာထုတ်မဲ့ဆေးပေါ့နော်။အဲ့ဒီအဖွဲ့ပြန်လာပြီးရင်သူတို့ officially သတင်းထုတ်ပြန်နေမယ်။
ကိုဗစ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်လာခဲ့ရင်ကိုဗစ်ကာကွယ်ကုသရေးအတွက်ရှေ့တန်းမှာလှုပ်ဆောင်နေကြသူတွေကိုဦးစားပေးထိုးနှံပေးသွားဖို့စီရင်ပြုစုနေကြောင်းရန်ကုန်စည်းရုံးကြီးအရေးပေါ်ကုသမှုဌာနမှူးဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ
်။ကိုဗစ်ရဲ့ပုံနဲ့ပြရတော့ကျွန်တော်ပထမဆုံးရောက်လာတဲ့ခါတည်းဟဲကက်ပေးပိုက်တာတော့ပဲ။ကျန်းမာရေးဝန်ထမ်းတွေပေါ့ပြည်ုံနဲ့ဒီစင်တာတွေမှာနေနေတဲ့လူတွေနဲ့တိရတွေအရင်ထိုးမှာပေါ့။အဲဒီအတွက်တော့စီရင်တောက်ပြီးသားရှိတယ်။ဒုတိယတစ်ဆင့်ကတော့ကိုမောဘေးတစီရှိတဲ့လူတွေနဲ့တကြီးရေတွေထိုးမယ်လို့ပြောရင်အဲ့ဒီစီးရအခုတည်းကစီးစကြမပြုတ်ပြရသေးဘူး public ကိုထိုးပေးဖို့ကိစ္စဖြစ်လာရင်တော့အဖြစ်များတဲ့ကျွန်တော်ရန်ကုန်ပြည်နဲ့ရန်ကုန်မှာရှိတဲ့အဖြစ်များတဲ့မြို့နယ်တွေရှိတယ်လေဆန္ဒရာတွေဒီစိန်တွေအဲ့လိုဖြစ်တဲ့များတဲ့မြို့နယ်တွေဥပပေးပါဘူးကမ္ဘာတစ်ပြည်လုံးနဲ့ကြည့်ရင်တော့ရန်ကုန်လေးမန္တလေးတွေမကွေးတွေအေရဝီတွေကဖြစ်များတဲ့နေရာတွေမှာပါလေကျမရဲ့အားသာရည်ဌာနကဘယ်နေရာကိုဘယ်လိုထိုးမယ်ဆိုတဲ့အသေးလေးအစီအစဉ်မထုတ်ပြန်သေးဘူးတကယ်
။အိန္ဒိယနိုင်ငံကိုလက်သလောရောက်ရှိနေတဲ့ကျမရဲ့အားကစားရေးဝန်ကြီးဌာနစေတုသေသနာဦးစီးဌာနနှီးပညာကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ္မာကြီးနဲ့အတူဒီဇင်ဘာ21-22ရက်နေ့တွေမှာအိန္ဒိယစေတုသေသနာကောင်စီကျမရဲ့သုတေသနာဌာနအိန္ဒိယဇီဝနှီးပညာဌာနအိန္ဒိယဆေးဝါးထိန်းချုပ်မှုဘဟုနဲ့ပြည်ပရေးရာဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံပြီးကိုဗစ်ကာကွယ်ဆေးရရှိဖို့ဆွေးနွေးခဲ့ပါတယ်။ဒါအပြင်2021ခုနှစ်အစောပိုင်းမှာအိန္ဒိယအစိုးရထံကနေ G2G အစီအစဉ်နဲ့ကိုဗစ် -19 ကာကွယ်ဆေးရရှိနိုင်ဖို့ကိုလည်းအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းနိုင်ငံကြီးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းတွင်ကိုဗစ်ကူးစက်လူနာသစ်အနည်းငယ်ကျဆင်းလာတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေပြောပေမဲ့ဒီထားစောင့်ကြည့်ရအောင်မှာဖြစ်တယ်လို့ကိုဗစ်ကုသရေးမှာရှေ့တန်းကပါဝင်နေတဲ့ကျန်းမာရေးပညာရှင်တချို့ကပြောပါတယ်ဒီဇင်ဘာ29ရက်နေ့ည7:00နာရီကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရအခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း 32,000 ကျော်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ 2,600 ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ